ကြောင်းမျိုးမျိုးနဲ့နိုင်ငံတွင်းမှာကြန့်ရှိနေတဲ့နိုင်ငံသားသားတွေနဲ့ပတ်သက်ပြီးတိကျတဲ့စနစ်တစ်ခုနဲ့ထိမ့်သိမ်းဆောင်လျှောက်ဖို့လိုအပ်နေတဲ့အပြင်ယောဂါကာကွယ်မှုဘိုင်းမှာလည်းရည်ရှိလှုပ်ဆောင်နိုင်တဲ့အစီအစဉ်တစ်ခုကိုအသေးချာပြင်ဆင်ထားဖို့လိုအပ်နေပြီလို့ထောက်ပြမှုတွေရှိနေပါတယ်။ဘလို့လိုအပ်ချက်တွေရှိနေသလဲဆိုတာကိုပြောပြပေးကြပါမယ်။နိုင်ငံတွင်းပိတ်မိနေတဲ့နိုင်ငံသားသားတွေရှိနေပြီးဒီထဲမှာဒီယောဂါနှုံမြင့်တက်နေတဲ့နိုင်ငံကသူတွေပါပါဝင်နေပါတယ်။ဒီလူတွေကသူတို့နိုင်ငံမှာယောဂမပြင်းထန်ချိန်ရောက်လာတာဖြစ်သလိုအစိုးရရဲ့ကမ္ဘာနိုင်ငံအသီးသီးကဝင်ရောက်လာသူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ဖို့မြန်မာနိုင်ငံကိုစတင်ရောက်ရှိချိန်ကနေ14ရက်တိတီးတန့်သတ်မှတ်ထားတဲ့စောင့်ကြည့်စစ်ဆေးတဲ့လုပ်ငန်းရှင်တွေမှလည်းတရားမှုမရှိတာကြောင့်သူတို့ရဲ့ကျန်းမာရေးပိုင်းနဲ့ပတ်သက်ပြီးတိတိကျကျစစ်ဆေးနိုင်ခဲ့ခြင်းမရှိသေးပါဘူး။ဒီကြံရှိနေတဲ့နိုင်ငံသားသားတွေနဲ့ပတ်သက်ပြီးဟိုတယ်နဲ့ခရီးသွားဝင်ကြီးဌာနဘက်ကဘာညွန်ကြားချက်မှထုတ်ပြန်ပြောဆိုတာမရှိသလိုယောဂါကာကွယ်ရေးနဲ့ပတ်သက်ပြီးတော့လည်းတိတိကျကျဘယ်လိုဆောင်ရွက်မလဲဆိုတာထုတ်ပြန်ပြောဆိုထားခြင်းမရှိဘူးလို့ဟိုတယ်လုပ်ငန်းရှင်များအသင်းနိုင်ငံကဥတက်လွင်တို့ကပြောပါတယ်
အဲ့ဒါဆုံးလုံးဖြစ်နေတဲ့နိုင်ငံတွေရဲ့မှာပါတဲ့စပိန်လူမျိုးတွေပေါ့စပိန်လေတဲ့တချို့ကြံနေတယ်ပေါ့ဟိုတို့ကဒီစီစဉ်ချိန်ဆိုလာတဲ့အချိန်မှာပြီးရတဲ့ဆိုတာနှစ်ပတ်သုံးပတ်လောက်လာနေလေးရှိတဲ့လူမျိုးတွေပေါ့အခုနှစ်ပတ်လောက်ရှိပြီဒီမှာပြန်လို့လည်းမရတော့ဘူးဆိုတော့တို့ကလည်းဒီမှာပဲနေမယ်ပေါ့နေမယ်ဆိုတော့ကျွန်တော်တို့ကတော့စောင့်ကြည့်ရမှာပေါ့ဒီပြတို့နဲ့လိုက်တဲ့ guide တွေအားစားဒါရေးကြည့်ွားပြီနောက်ပေါ့အဲ့လိုပဲပေါ့ဟိုတယ်တွေမှာရှိတဲ့ဝန်ထမ်းတွေကလည်းအဲ့လိုပေါ့ပြည်ပြည်ပြည်တော်ပြန်နေနိုင်ငံသားသားတွေကိုဟိုတို့ကအခမ်းအနားဆပ်လို့အမောင်ကြောက်လာတယ်ဟိုတယ်ဆိုရင်ထွက်ကုန်ကြတယ်ပြေးကုန်အဲ့ဒါကြတော့လောကကန်ရတော့ခက်တာပေါ့တို့အတွက်ကိုကျွန်တော်တို့ကဘလို့အမကန်ချက်ပေးမလဲ guarantee ဟိုလာတာတခုလည်းမဟုတ်တော့ဘူးပေါ့တို့အတွက် insurer ဖြစ်စီမဲ့ကာကွယ်ရေးနဲ့ပတ်သက်တဲ့ဝစ်ဆုံပဲဖြစ်ဖြစ်စီမံလေးတွေတော့တမန်ရုံကြီးဌာနနဲ့ညှိနှိုင်းပြီးတော့လုပ်ပြန်လို့ချက်ပါတယ်အဲ့လိုမဖြစ်တော့ကျွန်တော်ကတို့ကမှချင်းကရီယာဖြစ်သွားပြီးတော့တို့မိသားစုတွေအိမ်တွေပါအကုန်လုံးပြတ်သွားရင်တော့ပို့ဆိုးမယ်အဲ့ဒါကိုတော့ကျွန်တော်ကအဓိကတောက်ကြည့်ရတဲ့လို့ရှိပါတယ်ကျွန်တော်ဟိုတယ်ကြီးကအတိအကျမလို့ခက်တာရယ်ဟိုတယ်ရီမှာအဲစင်းတိုင်နဲ့စနစ်မရှိတော့ဘူးပေါ့နော်အဲ့တော့စစ်တမ်းကောက်ရတာခက်တာပေါ့နော
်ပြီးတော့မပြန်နိုင်သေးတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့စောင့်ကြည့်နေတဲ့အပိုင်းကိုတက်ဆိုင်ရာဟိုတယ်ရီကပဲလှုပ်ဆောင်နေရတယ်လို့သူကပြောပါတယ်နိုင်ငံရင်းဝင်ရောက်လာဖို့ကိုလုံးဝပိတ်ပင်ထားတာမရှိသေးတာမို့နိုင်ငံအချို့ကတော့ဝင်ရောက်လာသက်ရှိနေပါရဲ့အစိုးရဘက်ကအခုချမှတ်ထားတဲ့တီးတန့်စောင့်ကြည့်တဲ့လုပ်ငန်းစဉ်တွေမှာလုပ်နေတဲ့ကျန်းမာရေးဆောင်ရွက်မှုဘိုင်းကလည်းမေးခွန်းထုတ်စရာတွေရှိနေပါတယ်ဒါကြောင့်ဒီနိုင်ငံသားတွေနဲ့ပတ်သက်လို့ရတမအေးစရာတစ်ခုဖြစ်နေရပါတယ်ဒါကြောင့်ဒီယောဂါကာကွယ်ရေးဘိုင်းနဲ့ပတ်သက်လို့တိကျတဲ့တိကျတဲ့ညွှန်ကြားချက်အစီအစဉ်တွေကိုသူကလိုလားနေတာပါ
ဟိုတက်ဆိုင်ရာတိုင်းနေသားကြီးတွေမှာအဓိကလောရသူတို့မှာဒီ centralized ဆိုတဲ့ကြောင့်သူတို့မှာပုံပြီးအာဏာတည်ရပေါ့အဲဥဆောင်နိုင်တဲ့ capacity နဲ့ဥပေါင်းနိုင်တဲ့ efficiency ရှိဖို့အရေးကြီးသွားပြီပေါ့နော်ဟို lockdown အခြေအနေမဟုတ်သေးပေမဲ့ lockdown ဖြစ်ရင်ဟိုဒါတွေလည်းအခုရဟိုကျုပ်ပြီးဇက်တက်ရအောင်သူများနိုင်ငံတွေရဲ့ budget ကိုကြည့်ရကျွန်တော်အမြင်တော့ကျွန်တော် task force ဖွဲ့ရမယ်ပူးပေါင်းမှုနည်းနည်းအားနည်းသေးတယ်ပေါ့နော
်
ဟိုကျမကြီးကိုကြီးထားတာပဲအဲ့လိုပဲ hotel တွေမှာသူလည်းဘလို့မျိုးဝလေစိတ်တွေမှာလည်းဘလို့သူကပဲအကုန်လုံးကလုံအများကတော့သူ့မှာဖြစ်နိုင်ကုသမှုတွေ့တော့သူ့မှာမြန်မာတော်တော် capacity ကြီးမနိုင်တော့ဘူးအဲ့ဒီအခါမှာတန်တဲ့ဆက်ဆိုင်တဲ့ဝန်ကြီးဌာနတွေကအဲ့လိုပေါ့ဟို order ထုတ်လိုက်ရုံနဲ့ဟိုလုံးလို့မျိုးသူတို့ရဲ့အားတွေပါလိုလာပြီ
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူလည်းရှိလာသလိုခီးတွန်းလာမှုကန့်သက်ချက်ကလည်းတိတိပပဘာမှမရှိတာမို့ကျန်းမာရေးအသိပညာတိမှုနဲ့ကျန်းမာရေးစစ်ဆေးမှုတွေကပိုပြီးလိုအပ်နေပါတယ်။ဒါနဲ့ပတ်သက်လို့ပြည်내တိုင်းတွေကဟိုတယ်တွေမှာရောဘလို့ညွန်ကြားချက်တွေရှိသလဲဆိုတာနဲ့ပတ်သက်လို့ရှမ်းပြည်နယ်နောင်ချိုကဟိုတယ်လုပ်ငန်းရှင်ဦးအောင်ကျော်မိုးကအခုလိုပြောပြလာခဲ့ပါတယ်
ဒီကျွန်တော်တို့ဘက်မှာတော့ ACC ရဲ့ဘာမှတော့မရှိသေးဘူး။ဘာမှညွှန်ကြားထားလည်းမရှိသေးဆိုတော့ ACC ပဲဆိုတာကဟိုဒီအစိုးရဘက်အနေနဲ့ညွှန်ကြားထားတာဒီနယ်အစိုးရလည်းမရှိဘူး။ကျွန်တော်တို့ဟိုဒီအောက်အစိုးရလည်းမရှိဘူး။ဒီကျွန်တော်တို့ညွှန်ကြားတာတော့မရှိဘူးပေါ့နော်။ဒါပေမဲ့ကျွန်တော်တို့လုံအချင်းချင်းကြောက်ကြောက်ညှိနှိုင်းပြီးတော့မှဒီဟာတွေပညာပေးဖို့တို့ပညာပေးဖို့တို့ကာကွယ်ရေးတို့ဖို့တို့ဘာတော့ညာတို့ဒါမျိုးတွေတော့ကျွန်တော်တို့ချင်းချင်းတိုင်ပင်နေကြတာတော့ရှိတယ်။မဟုတ်သေးဘူး။ဟိုဒီကတော့သူတို့ညွှန်ကြားလို့တော့မဟုတ်ဘူး။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူကနောက်ထပ်ထပ်မံတိုးလာတဲ့အတွက်အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်သူဟာစုစုပေါင်း10ဦးနီးပါးရှိလာပြီဖြစ်ပါတယ်။ဒီလိုအချိန်မှာတခြားပြည်နယ်တွေကိုကူးစက်တာမျိုးမဖြစ်အောင်ကြိုတင်ကာကွယ်မှုလုပ်ငန်းတွေကိုအရေးတကြီးလုပ်ဖို့လိုအပ်နေပါတယ်ရှင်။ကျွန်မမေခါပါရန်ကုန်ကနေတပင်းပေးပို့နေတာဖြစ်ပါတယ်။